ုနှစ်သက်တဲ့အရိယာပုံနဲ့အကိုရဲ့စိတ်တိုင်းကြရှိဘူးဆိုတာကြိုးစားလို့ပြုပြင်ပေးပါအာလုံးပြည့်စုံပြီပြီဆိုရင်ကိုယ့်ရဲ့မူလကမ္မထမ်းဖြစ်တဲ့ကိုယ်ချင်ရှားတဲ့အာယုံလေးတွေမှာစတင်ပြီးတော့ယူပါနာသီဝမှာအာယုံစိုက်တဲ့ပုဂ္ဂိုလ်ကလည်းနာသီဝမှာအာယုံလေးမိအောင်လို့ကြိုးစားယူပြီးရှုကြတဲ့ယောဂီများအတွက်တရားအသည့်ပုံမှာထိုးထိုးထွင်းထွင်းအမြင်ရှင်းလို့မရှုရမှန်းနဲ့ရှုရတာလေးကိုကွဲပြားခွဲခြားပြီးသဘောရှင်းဖို့တမျိုးသောဥမာကိုပြောရင်တချို့ကနားလဲတယ်တချို့ကနားမလဲဘူးဒါကြောင့်မလို့လေဥမာတွေမျိုးမျိုးပြောပြီးတော့သင်ပေးရတယ်တမျိုးနဲ့သဘောပေါက်တဲ့ပုဂ္ဂိုလ်ဒီနောက်တမျိုးနဲ့ကြတာသဘောရှင်းသွားတယ်။ဒါကြောင့်မိမိတို့အတွက်ရှင်းမှတ်နေကြတဲ့ပုဂ္ဂိုလ်ဒီမှာတရားကိုယ်တော်ရှုပါတယ်သင်ပြတဲ့အတန်းသို့တော်လည်းပဲကောင်းကိုချေလဲဒုပံခါနှာခေါင်းနာဒီအဆန့်ရှိတဲ့ဒီအထယ်ဒီပေါ်မှာတင်ပြတော့တာရှုများနေကြတကယ်ရှိရမှာကအထင်မှမဟုတ်ဘူးတဘောကိုရှိရမယ့်အရာလေးတွေကိုတေချာစံ့နာဆွမ်းနဲ့တဘောမရှိတော့ရှုရင်းရှုရင်းနဲ့အထင်ပေါ်ပြန်ရောက်ကြတယ်အခုမိမိတို့ရှုတဲ့နေရာမှာတေချာတဘောပေါက်ပြီးဉာဏ်ရောက်ဖို့အတွက်နားလည်လွယ်နိုင်တဲ့ဥမာလေးနဲ့ပြောမယ်ဆိုရင်မူလအဖြစ်ခန္ဓာနှစ်အဖြစ်ခန္ဓာရှိပါမည်ခန္ဓာမှာနှစ်မျိုးတည်းရှိတယ်အဲ့ဒီနှစ်မျိုးတည်းမှာအဖြစ်ခန္ဓာလေးကိုရှုလို့သင်ပေးလိုက်တယ်ခန္ဓာနှစ်မျိုးကမူလခန္ဓာရေအဖြစ်ခန္ဓာရေလို့ခန္ဓာကနှစ်မျိုးအဲ့ဒီခန္ဓာနှမျိုးပေါ်မှာတကယ်တရားရှုတဲ့အခါကျတော့မူလခန္ဓာမရှုတော့ဘူးအဖြစ်ခန္ဓာလေးပဲရှုမယ်ဒါကိုလည်းပဲသဘောပေါက်သွားပြီမူလခန္ဓာရဲ့အဖြစ်ခန္ဓာရဲ့နှမျိုးရှိတယ်အဖြစ်ခန္ဓာကိုယ်တိုင်လည်းတရားရှုမယ်ဆိုတာကိုလည်းသိသွားပြီအဲ့လိုသိလို့အဖြစ်ခန္ဓာကိုရှုတော့မယ်ဆိုတော့မူလခန္ဓာဆိုတာဘယ်ဟာအဖြစ်ခန္ဓာဆိုတာဘယ်ဟာခွဲခြားပြီးနားမလဲတော့အဖြစ်ခန္ဓာကိုရှုလို့တာပြောတယ်ဘယ်အဖြစ်ခန္ဓာရှုရမှမသိဖြစ်နေအဲ့ဒီလိုမဖြစ်ရအောင်လို့မိမိတို့ရဲ့တန်တန်တည်နေတဲ့အရာတွေပေါ်မှာဘယ်ဟာကမူလခန္ဓာဘယ်ဟာကအဖြစ်ခန္ဓာခွဲရှင်းပြီးတော့မှရှုရမယ့်အဖြစ်ခန္ဓာပေါ်မှာဉာဏ်ရအောင်သင်ပေးမှာပါအခုကိုရှုနေတဲ့နှာခေါင်းနာဒီပေါ်မှာရှုသွင်းလိုက်လို့တိုးတာ၄တာလေးဒီရှုထုတ်လိုက်လို့တိုးတာ၄တာလေးဒီပေါ်တိုင်းပေါ်တိုင်းမူလခန္ဓာနဲ့အဖြစ်ခန္ဓာကိုခွဲပြပါမယ်အထဲပုံသဏ္ဍာန်ကြီးနဲ့တည်နေတဲ့အရာနှာခေါင်းနာဒီဆိုတဲ့အထဲပုံသဏ္ဍာန်ကြီးကြီးရှိကြလေရှိနေလေမင်းတို့မတိမချင်းလည်းပဲနောက်နောက်နောက်နောက်ဒီမှာလည်းရှိနေတယ်။အဲ့ဒါလို့ရှိနေတဲ့အရာကိုမူလခန္ဓာလို့နားလည်လိုက်။ကိုကြည့်လည်းရှိတယ်၊မိလည်းကြည့်လည်းရှိတယ်၊မျက်မြင်ကြည့်လည်းရှိတယ်။ပုံသဏ္ဍာန်ထဲကြီးနဲ့တည်ပြီးရှိနေတဲ့အဲ့ဒီသဘောကိုမူလခန္ဓာ။အခုရှုသွင်းလိုက်တဲ့အခိုက်အတန့်မှာတိုးသွားတယ်၊အေးသွားတယ်ကိုယ်ပစ္စုပန်ရှုပြီးမှဖြစ်ပေါ်လာတဲ့အဖြစ်ခန္ဓာလို့နားလည်လိုက်ဒုလာဣရာလေးကအဖြစ်ခန္ဓာ ယံရှုထုတ်လိုက်ပြန်တဲ့နှကောင်းနာတိဆိုတာကြီးကမူလခန္ဓာတိုးသဘောနှွေးသဘောလေးကအဖြစ်ခန္ဓာခန္ဓာနှမျိုးကိုတဘောပေါက်သွားပြီနှကောင်းနာတိကြီးကမူလခန္ဓာတိုးသဘောဤသဘောနှွေးသဘောလေးကအဖြစ်ခန္ဓာတရားရှုဆိုတော့နှကောင်းနာတိကြီးရှုတာမဟုတ်ဘူးသူတော်ဤတော်နည်းတော်လေးကိုရှုနေတာအဖြစ်ခံတာကိုရှုတယ်လို့နားလည်လိုက်ပါအဲ့ဒီတော်လေးကိုသဘောညာရောက်သွားရင်ခေါင်းမူလာရင်ခေါင်းဒီမူလခန္ဓာမူတော်လေးကအဖြစ်ခံတာခေါင်းကြီးကိုမကြည့်နဲ့မူတော်လေးဆိုတဲ့အဖြစ်ခံတာလေးကိုရှုလိုက်ပါမိမိတို့ကကောင်းမှုရင်ကောင်းကြီးကြည့်နေတော့အဖြစ်ခံတာပေါ့ဉာဏ်မရောက်ဖြစ်နေတယ်။ဘိုင်းနာတယ်။ဝမ်းပိုက်တာမူလခန္ဓာ။နာတော့ကအဖြစ်ခံတာ။ဝမ်းပိုက်မှာအာယုံပြုတ်ပြီးတင်းနာရောတာကိုကြည့်နေတယ်။ဝမ်းပိုက်ကမူလခန္ဓာ။တင်းနာရောတာလေးကအဖြစ်ခံတာ။အဲ့ဒီလိုခွဲခြားခွဲခြားပြီးတော့သဘောဉာဏ်ရှင်းအောင်ရှုနိုင်ရင်ယောဂီတရားရှိပါလားမခက်ခဲတော့ပါဘူးတဘောပေါ်မှာအချိန်ကြီးကြာညောင်းလာတာနဲ့အမျှဉာဏ်ရောက်သွားရင်ဝမ်းမြောက်စရာကောင်းတော့အောင်ဘူးအပေတကားပြည့်စုံနိုင်တဲ့အတိဉဏ်စွမ်းအားဟာကိုယ်နှလုံးသားမှာကိန်းသွားမှာပါဒါကြောင့်တစ်မျိုးမဟုတ်တစ်မျိုးနဲ့ရှင်းရှင်းပြီးတော့နားလည်အောင်သင်ပေးပါတယ်မိမိရဲ့တန်တန်မှာဒုနာတယ်ဆိုရင်ဒုကမူလခန္ဓာနာတဘောလေးကအဖြစ်ခန္ဓာအဲ့ဒါကိုခွဲခြားနားလည်ပြီးတော့ရှုတတ်အောင်အလေးကျင့်လုပ်ပါကိုရှုရမယ့်အရာတွေပေါ်မှာဒုနာလို့ဒုကြီးကိုကြည့်ရတာမဟုတ်ဘူးနာတဘောလေးရဲ့တဘောကိုကြည့်ရတာကြည့်ကြည့်နေသူခြေထောက်ကြီးကိုကြည့်ရတာမဟုတ်ဘူးကျင်သဘောလေးကိုသိအောင်ကြည့်ရတာရင်ကြိုက်မှာတုံနာခုံနာဆိုရင်ရင်ကြိုက်ကြီးကြည့်ရတာမဟုတ်ဘူးတုံနာခုံနာရဲ့အဖြစ်ခန္ဓာကြည့်ရတာတရားဆိုတာကသဘောဉာဏ်ရှင်းလေးရှုရတာအခက်အခဲမရှိလေပဲအခုယောဂီများတက်ကိုသိပဲမြင်လဲအောင်လို့သဘောပေါက်လဲအောင်သင်ပြပါတယ်။ခန္ဓာနှစ်မျိုးတည်းရှိတယ်။မူလခန္ဓာနဲ့အဖြစ်ခန္ဓာ။အဲ့ဒီခန္ဓာနှစ်မျိုးမှာမူလခန္ဓာကိုတရားမရှိဘူး။အဖြစ်ခန္ဓာကိုပဲတရားရှိမယ်။မူလခန္ဓာကြီးကပေါ်ရနေရပဲ။အဖြစ်ခန္ဓာကအရှုကံပေါ်တဲ့သဘောတရားလေးတွေဖြစ်လို့သူရှိပါမှာနှာခေါင်းနာတိကြည့်ရင်တို့ဘောဤဘောနှွေဘောဒီအဖြစ်ခန္ဓာသူကြည့်ပါကိုယ့်ရဲ့ခန္ဓာကိုယ်တစ်ခုလုံးတစ်ခုလုံးမှာလှုပ်လို့ရရောမုံမလေးတွေပေါ်မယ်နှာခေါင်းလုံးတစ်ခုလုံးကြီးကမူလခန္ဓာလှုပ်လို့ရရောမုံမလေးတွေရဲ့ဘောကအဖြစ်ခန္ဓာအော်ဒီခန္ဓာနှစ်မျိုးမှာမူလခန္ဓာဆိုတာငါတို့ထိုင်နေတဲ့ဒီကိုယ်ကောင်ကြီးပါလားမျက်လုံးနဲ့မြင်တွေ့နေရတဲ့ဒီကိုယ်ကောင်ကြီးပါလားအဖြစ်ခန္ဓာဆိုတာလုတ်ပြန်လာတဲ့သူ့ရဲ့အောင်းနဲ့တုံနဲ့ခုံနဲ့တိုးရဲ့အေးရဲ့ငုံရဲ့ဆိုတဲ့ဒီသဘောလေးတွေပါလားအဲ့ဒါလေးတွေကိုကြက်ကြက်နဲ့ကွဲပြောင်းအောင်ခွဲပြီးတော့မှအဖြစ်ခန္ဓာပေါ်မှာဉာဏ်ရအောင်ကြည်ခုကြည်ခုရှိတဲ့သဘောလေးဟာအဖြစ်ခန္ဓာရဲ့သဘောပါအဲ့ဒါလေးကိုမြင်သွားရင်ဖြစ်ပျက်ကိုလည်းမြင်သွားပြီးရှုရတာလည်းပင်ပန်းဆင်းရဲခြင်းမရှိတော့ဘဲအခက်အခဲတွေကလွန်မြောက်ပြီးတော့တိဆရာရဲ့တိသာရဲ့တိဆရာရဲ့တိသာရဲ့လို့မိမိတို့ရဲ့ဉာဏ်မှာကောင်းစွာရှင်းလာလိမ့်မယ်ပထမတော့အဲ့ဒီတိဆရာလေးတွေကိုလိုက်ကြည့်တဲ့နေရာမှာဟိုလိုက်ကြည့်ဒီလိုက်ကြည့်နဲ့တကူလုံးမှာအနှံ့ကိုလိုက်ကြည့်ရတယ်အဖြစ်ခန္ဓာလေးပေါ်မှာသဘောပေါက်လာလို့ဉာဏ်ရောက်သွားရင်တကူလုံးတကောင်လုံးပေါ်မှာချုံပြီးတော့တတိတဲ့နဲ့တိပြီးကြည့်လို့ရသွားပြီနေရာနဲ့ကိုလိုက်ကြည့်ကြမလို့တော့ဘူးတိဆရာရဲ့တိသာရဲ့တိဆရာရဲ့တိသာရဲ့ဟ အဲ့ဒီကိုယ်ကမူလခန္ဓာကြီးပြောင်းပြီးတော့မှတဘောခန္ဓာလေးရဲ့အရှိအမှန်လေးကိုသူ့တဘောလေးပြတိုင်းပြတိုင်းပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နေဒါပဲမြင်ရတော့ရဲ့အဲ့ဒီအသိဉာဏ်လေးရအောင်လို့ခန္ဓာ2မျိုးပေါ်မှာဉာဏ်ရောက်အောင်အထင်နဲ့တွေ့ရတဲ့တဘောကမူလခန္ဓာအဲ့ဒီမူလခန္ဓာရဲ့နေရာမှာဖြစ်ပေါ်နေတဲ့ပုံတန်ထည်ဒီမတွေ့ရပဲနဲ့သဘောမြဖြစ်နေတဲ့တရားလေးတွေရဲ့အဖြစ်ခန္ဓာလေးတွေကထိုးထိုးထင်းထင်းနဲ့မြင်အောင်ကြည့်ပြီးရွတ်ဆိုခြင်းကြီးမပါစိတ်ထဲကတိတိတို့လောက်ခါဒီမပါစီပဲနဲ့အတိမှန်မြင်မှန်ရအောင်ကြိုးစားရှုပါပြင်နေကြပါသူကိုကိုစီကိုစီကိုရဲ့စိတ်တိုင်းကြအရိယာပုဂ္ဂိုလ်ကိုပြုပြင်ပေးကြပါတရားရှိမှပမ်းများအာထုတ်ကြတဲ့ယောဂီတိုင်းခန္ဓာဉာဏ်ဆိုင်တဲ့ဝိပဿနာအလုပ်ကိုကိုယ်တိုင်ကိုယ်ကျရှုမှတ်ပွားများအားထုတ်ဖို့စတင်ပြီးတော့ကြိုးစားပြီးအတိမှန်အမြင်မှန်ရဖို့အတွက်တုံမြုံတုံစားတုံချက်ကိုရှင်းဥစွာဉာဏ်ရှင်းထားဖို့အရေးကြီးတယ်သုံးရသုံးစားသုံးချက်ကိုမှဉာဏ်မရှင်းသေးရင်တရားအလုပ်မလုပ်ပါနဲ့။ဝိပဿနာတရားအလုပ်ကိုလုပ်ပြီဆိုရင်အဲ့ဒီသုံးမျိုးသုံးစားသုံးချက်ဒီအရေးကြီးတော့အခြေခံလေးပေးထားတဲ့မိမိတို့ရဲ့မူလကမ္မထံမှာအတိတ်ကိုယ့်ရဲ့သွန်အားရှိတဲ့ထင်ရှားတဲ့အာယုံမှာယူမြဲယူကြပါတယ်ဘယ်နေရာမှာပဲယူယူတဲ့အထိကကဒီသုံးမျိုးလေးပေါ်မှာဉာဏ်ရှင်းအောင်ကြည့်ကြရင်ဝိပဿနာဉာဏ်ကိုစီကိမ့်မှာပါတဘောကိုဉာဏ်မရောက်သေးတဲ့တော့ဘလောက်ပဲကြိုးစားကြိုးစားအချိန်နေတာကုန်ဆုံးသွားမယ်အတိဉာဏ်ကတော့အာခေါင်းစွာနဲ့ဆွေးမြေပြီးကိမ့်ဖို့မလွယ်ပါဘူးသုံးမျိုးရတဲ့ယောဂီများအတွေ့အခုပြောပြီပညာပရမတ်နယခွဲပါအတ္တနတ္တဝေချတိချာယုတ်နံလောကကျောင်းမကျူလာရှင်းလီမဘွားချဘာဝနာဝိပဿနာအလုပ်ကိုလုပ်ပြီဆိုရင်အဲ့ဒီသုံးမျိုးကိုရှင်းဥစွာဉာဏ်ရှင်းစီဒီတောင်းရုပ်ကမှဉာဏ်မရှင်းထားလို့အတိမှမကိရင်ဘလောက်ကြိုးစားတရားအတိကိမ့်ဖို့မလွယ်ပါဘူးရှင်းစွာတဘောပေါက်ရမှာကဉာဏ်ပရမတ်နှစ်ရခွဲပါဆိုတဲ့အတိုင်းဉာဏ်နဲ့ပရမတ်ကိုအရင်ဆုံးကွဲအောင်ခွဲရမယ်ဒါကလည်းပဲရှင်းပိုင်းကနေပြီးတော့မူလခန္ဓာနဲ့အဖြစ်ခန္ဓာရည်ပြင်းနဲ့ရည်ပွက်အထင်နဲ့သဘောရည်လို့ဉာဏ်မရှင်းရှင်းအောင်ရှင်းပြထားလို့ပညာပရမတ်ဟာသဘောပေါက်နိုင်ပါတယ်တရားရှိကြတဲ့ယောဂီတိုင်းအတွက်အလွန်အရေးကြီးတာကဒီနှစ်ချက်မကွဲရင်နောက်အချက်တွေလည်းရှုပ်ထွေးမှာဒီချက်ကိုကွမ်းမတာလည်းတရားရှုတာဒီခရီးတွင်ပြီးတော့ကိုလိုတဲ့နိဗ္ဗာန်ပန်းတိုင်ကိုလမ်းဖြောင်းလမ်းမှန်အရောက်တက်လမ်းနိုင်မှာဖြစ်ပါလေ။အကျဉ်းသာပြောရင်တူတူငါငါအလုံးဟောဒီမြင်နေရတဲ့ကိုတဲကြီးသည့်ပြည့်ညတ်ပါ။အဲ့ဒီပုံမှန်တဲ့လှုပ်တဲ့နားတဲ့ပူတဲ့အေးတဲ့တွန်းနဲ့တိုက်တဲ့တောက်နဲ့တင်းနဲ့ညောင်းနဲ့ အဆရှိတဲ့သဘောတည်းကိုတော့ပရမတ်လို့အကျဉ်းမြင်ခွဲလိုက်တော့ပညာပရမတ်ကိုသဘောပေါက်သွားတယ်ဒါကပညာတိပဲရှိသေးတာတကယ်ဉာဏ်နဲ့ထိုးထိုးထွင်းထွင်းကိုယ်တိုင်မြင်တဲ့ကိုယ်တိဖြစ်ဖို့ကြတော့အဲ့ဒါလောက်လေးနဲ့မလုံလောက်တော့ဘူးပညာပရမတ်ကိုအရင်ဆုံးခွဲပြီးနားလည်အောင်ကြီးဆိုတော့ဒီအကျဉ်းစားပညာနဲ့ပရမတ်ကိုတော့နားလည်တာပဲအဲ့ဒီနားလည်ပါတယ်ဆိုတဲ့အကျဉ်းစားကြီးကိုထပ်လောင်းပြီးတော့အနုစိတ်လေးနဲ့ရှင်းအောင်ပြောရင်ပရမတ်လို့ပြောထားတဲ့တိုးတယ်အေးတယ်နွေးတယ်နားတယ်ကျင်တယ်တောက်တယ်တင်းတယ်ကြိုက်တယ်ခဲတယ်အဲ့ဒီသဘောမှကိုပဲအမြင်မရှိရင်ပညာမလွတ်ပြန်ဘူးကိုယ်တိမဟုတ်တဲ့သူဉာဏ်ပစ္စံပြန်လမ်းဆုံးနဲ့အတိနဲ့အချိန်လေးကိုကုံဆုံးနေရင်ပြညာပဲပြန်ရောက်အောင်မှာပါအဲ့ဒါလိုမရောက်ရအောင်လို့ပြညာပရမတ်ဆိုတဲ့နှစ်ချက်ကိုကိုယ်ရင်နဲ့သဘောလေးကြောလိုက်ယုံနဲ့ငါနားလေသွားပြီငါတိသွားပြီလို့မထင်နဲ့အောင်အဲ့ဒီတိုးတဲ့တင်းနဲ့တောက်နဲ့ညောင်းနဲ့ကြိုက်တဲ့ဆိုတဲ့နေရာမှာပြုံပြရမယ်အတိကိုဆိုင်းဖို့ဆွဲတိနေသမျှပြညာအထူးအရေးကြီးသွားပြီနာရာကိုနာတယ်လို့ဆိုင်းဖို့ဆွဲပြီးသိရင်ပြညာကျင်နာကိုကျင်တယ်လို့ဆိုင်းဖို့ဆွဲပြီးရှုနေရင်ပြညာစူရံအောင်နာတောင်းနာခုံနာကျင်နာဒီသဘောလေးတွေအပေါ်မှာတင်းနေတင်းနေစုတယ်စုတယ်အောင့်နေအောင့်နေနဲ့လိုက်ပြီးရွတ်ပြီးတော့ဆူဆူပညာနဲ့ပဲလိုက်ပြီးတော့အမီးဖော်ပြီးတော့ပဲရှုရှုအဲ့ဒီပုဂ္ဂိုလ်ပြညာမလုပ်ဘူးပရမတ်ဆိုတဲ့သဘောအပေါ်မှာကိုပဲပြညာတည်လွမ်းနေတာကိုမခွဲနိုင်ရင်ပြညာကိုမခွာလန်နိုင်ရင်တန်တတိအစဉ်ကိုလည်းမထွန်းဖောက်နိုင်ဘူးကနဆိုတဲ့အဆိုင်ခဲတန်တနာဆိုတဲ့ပုံပလံဒီပြည့်ညတ်တွေကိုဘရောမှကြော်လွားဖို့မလွယ်ပါဘူးအဲ့ဒီလိုကြော်လွားဖို့မလွယ်ရင်လည်းပဲအရှိတရားရဲ့ဖြစ်ပျက်ကိုခုကြည့်ခုမရှိတဲ့အမြင်လည်းမရပါအလွန်ကိုအရေးကြီးလွန်းလွန်းတရားရှုမဲ့ပုဂ္ဂိုလ်များတွေရှေ့ပိုင်းကနေပြီးနားမလဲလဲအောင်သဘောမပေါက်ပေါက်အောင်ရှင်းပြပါလေအကျဉ်းသားခွဲခဲ့တဲ့ဟောဒီကောင်းကိုချစ်လက်ဆိုတဲ့ကိုရေကြီးကိုတော့ပြညာလို့အားလုံးသဘောပေါက်တယ်။အဲဒီပုံမှာသဘောတရားလေးအနေနဲ့လှုပ်တယ်နားတယ်တင်းတယ်တောက်တယ်စူးတယ်အောင့်တယ်ခုံတယ်တုံတယ်ဒါလည်းပရမတ်ဆိုတာကိုသဘောပေါက်တယ်။သို့တော်လည်းအဲဒီပရမတ်ကိုမှပဲထပ်လောင်းပြီးတော့အမြင်ဆိုင်ပုံနဲ့လိုက်ပြီးတော့မှတ်နေရင်အော်ပြညာမလွတ်သေးပါလား။အဲဒါလေးလွတ်စေချင်တာလား။ဒီတော့ပြင်းညာလို့အောင်ဘယ်လိုလုပ်မလဲကိုရှိနေတဲ့အရှုခံတရားပေါ်မှာတိုးတာလေးတွေ့ရင်တိုးတယ်လို့စိုင်းဖို့မတက်နိုင်နဲ့အေးတာလေးတွေ့ရင်အေးတယ်လို့စိုင်းဖို့မတက်နိုင်နဲ့စိုင်းဖို့လေးချုပ်ခိုင်းနေတာအလွယ်တကူဖြစ်နိုင်ဖို့အတွက်ကိုရှင်းလင်းအောင်ပြောရင်ကိုမမြင်ဘူးတဲ့အရာလေးတစ်ခုကိုမြင်တဲ့အခိုက်မှာစိုင်းဖို့မစွဲနိုင်တယ်လို့ကိုယ်မစားဘူးတဲ့အစာကိုစားလိုက်ရတဲ့အခါမှာပေါ်လာတဲ့အရာသာကိုပြီးတော့ပြလိုက်တယ်။ဆိုင်းဖို့မဆွဲနိုင်ဘူး။အဲ့ဒီဆိုင်းဖို့မဆွဲဘဲနဲ့ပြီးနေတဲ့အသည့်လေးတွေပင်ပရမတ်ရောက်သွားရင်ဒါလေးကိုသိစေချင်တာပါ။ပြညာပရမတ်ဆိုတာဈာဘူးနာဝတွေကရှင်းနေပြီးတော့ရင်ပါနေတဲ့အတွက်ကိုယ်တွေလို့ထင်ရပင်ねအတော်များများမကွဲပါဘူး။အဲ့ဒီမကွဲတဲ့ဈာထဲမှာပဲဒီပြညာပရမတ်ကိုကွဲအောင်ထပ်လောင်းပြီးတော့အမီမတက်နေစိုင်းပုံတော့မပါစီနေလှုပ်တဲ့ဘောလေးပေါ်ရင်တုတ်တယ်လို့စိုင်းပုံမဆွဲနဲ့သိအောင်ပြလိုက်အေးတဲ့ဘောလေးပေါ်ရင်အေးတယ်လို့စိုင်းပုံမဆွဲနဲ့သိအောင်ပြလိုက်သိအောင်သိရင်ရတယ်အဲ့ဒီသိနိုင်ဖို့အတွက်လေးကိုတော်တော်တော်ကြိုးစားရတယ်ကြိုးစားလို့သဘောတောက်သွားလို့ဉာဏ်အမြင်ရောက်သွားရင်အဲ့ဒီသဘောလေးကိုရှုထပ်သွားတယ်မသိတော့ကတော့ဘယ်လိုသိရမလဲဆိုတာကိုသဘောပေါက်နိုင်သေးဘူး။ဒါကြောင့်မလို့ကိုမမြင်ဘူးတဲ့အရာလေးကိုမြင်လိုက်တဲ့အခါ
ကိုမစားဘူးတဲ့အစာလေးရဲ့အရသာကိုအမိဖော်လို့မရတဲ့အခိုက်သိနေတဲ့ရိုးရိုးအသည့်လေးကိုဉာဏ်ရောက်အောင်ကြည့်ဖို့ပဲဒါကိုပဲဘုရားရှင်ရဲ့လိုတော်ကြာကျေးဇူးတော်ရှင်မဟုတ်ဆရာတော်ဘုရားကြီးကကိုနဲ့မဆိုင်တဲ့အကြည့်တစိမ့်ဆန်တဲ့အမြင်ဒါလေးကိုပုံဖော်သွားတယ်အဲ့ဒီတစိမ့်ဆန်တဲ့အမြင်ကိုနဲ့မဆိုင်တဲ့အကြည့်ကိုထပ်လောင်းပြီးဉာဏ်ရောက်အောင်ဆိုပြီးတော်ရှင်များကိုအခုတိုင်းတုတ်ချုပ်လိုက်တာလေးလေးလေးနဲ့ပါတယ်နဲ့လဲနဲ့ဆိုင်ပါတယ်အပိယလည်းခက်ပါတယ်ခက်ပင်ခက်များတော့လဲတိအောင်ပြန်ကြိုးစားရင်ရမှာပါဒါကြောင့်မလို့ရှေ့ပိုင်းကပြညာပရမန်နှစ်ရက်ခွဲပါဒါကိုမကွဲသေးရင်ကွဲအောင်ကြိုးစားလိုက်ပါအတ္တနတ္တကွဲကြသေးချာပေါ်လာတဲ့အရှိတန်လေးမှာအတ္တကင်းပြောက်ပြီးတော့အနတ္တတဘောဉာဏ်ရောက်ပါစေအခုပြောနေတဲ့တရားလေးပေါ်မှာနာသီဝလေးပဲအာယုံဆိုင်ကြည့်ဒုရာလေးပေါ်တယ်ဤရာလေးပေါ်တယ်နွေးရာလေးပေါ်တယ်အဲ့ဒီပေါ်နေတဲ့တရားလေးတွေပြီးပေါ်လိုက်ပြတ်သွားလိုက်ဖြစ်လိုက်ပြတ်သွားလိုက်ဒါကလွယ်လို့မပြပါဘူးဘုရားနဲ့နှာခေါင်းဆိုတဲ့နေရာမှာစိုက်ပြီးတော့ပြည့်ညတ်နောက်ကိုပါနေတဲ့အတွက်ပြောက်ခဲတဲ့သဘောပြက်ခဲတဲ့သဘောနဲ့ကျုံနေတော့ခုကြည့်ခုမရှိတဲ့အမြင်မျိုးကိုမရတဲ့အခါမှာတည်နေတဲ့သဘောခိုင်နေတဲ့သဘောလေးရဲ့အနေထားလေးကိုသွားအာရုံပြုမိတော့ငါနဲ့ဤလိုက်တာငါနဲ့ပူလိုက်တာအိုက်လိုက်တာငါနာလိုက်တာဆိုတဲ့ဖောက်ပြန်တဲ့သဘောပေါ်မှာငါတွေရောက်သွားပြီးတော့အတ္တတွေဖြစ်လာတယ်။အခုတေချာကြည့်လိုက်တဲ့အခါမှာအခုပစ္စုပန်ပေါ်နေတဲ့အတန်လေးတွေကိုပဲသတိထားလိုက်။ဒီအတန်လေးတွေဘယ်သူတယ်ဝါရဲ့အတန်လို့အာယုံမပြုနဲ့။တတန်ပြီးတတန်ကိုသာအာယုံပြု။အဲ့ဒီအတန်လေးတွေပေါ်မှာပေါ်လိုက်ကြောက်သွားလိုက်ဖြစ်လိုက်ပြက်လိုက်ရုပ်အမူအရာရဲ့ဖြစ်ဖြုတ်နေတဲ့သဘောလေးကိုအကြည့်မခံလောက်အောင်ကိုတတန်ပြီးတတန်ကြောက်ပြက်နေတာကိုဉာဏ်ရောက်ရင်ကိုယ်အလိုကိုယ်အကြိုက်ကိုယ်သဘောဘာတစ်ခုမှမပါပုံလေးကဒီတန်လေးတစ်ခုပေါ်မှာကိုလိုချင်တဲ့အကြောင်းအရာလေးတစ်ခုပေါ်ပြီးကြောက်သွားပြီငါမငတ်မိသေးလို့ဆိုပြီးဆွဲချလို့မရဘူးငါမသိလိုက်သေးလို့ပြန်ယူလို့လည်းမရတော့ဖြစ်တဲ့နေရာမှာပြက်သွားခဲ့ပြီအဲ့ဒါဒီပင်ကိုယ်အလိုကိုယ်အကြိုက်ကိုယ်သဘောဘာတစ်ခုမှမကပါလားဆိုတာကိုပြသွားတာပေါ်လာတဲ့ယုံနံဓမ္မတွေမှန်သမျှအတ္တမဟုတ်တဲ့အနတ္တတွေအစိုးမရတဲ့အနတ္တတွေကိုယ်အလိုကိုယ်အကြိုက်မပါတဲ့အနတ္တတွေအဲ့ဒါလေးကိုသိအောင်ကြည့်ဖို့အတွက်ပရမတ်ကိုမြင်ရင်မြင်ဆင်းပါလေပရမတ်ကိုမြင်ဖို့အတွက်ကအကျမ်းသာအထေကိုကြီးကိုတော့ခွဲခြားနားလည်ပင်နဲ့နာမမည်ဆိုင်ပုဂ္ဂိုလ်တော့တက်နေတက်ဆာကစွန့်နေတော့ဖြောက်ရတာခက်နေအဲ့ဒါလေးကိုဖြောက်ကြည့်လိုက်ပါပရမတ်ကိုဉာဏ်ရောက်ပြီးတော့ယောဂီတို့ရဲ့တန်တန်မှာအတ္တကင်းပြောက်ပြီးအနတ္တသဘောလေးမြောက်သွားလိမ့်မယ်ပေါ်လာတဲ့အစုကံလေးတွေရဲ့အခုပြောနေတဲ့အတန်လေးတွေကိုဇာတိစိတ်လေးကလည်းတစိတ်ပြီးတစိတ်ဖြစ်လိုက်ပြက်လိုက်ပဲအဲ့ဒီဇာတိလေးကိုဆွဲထားလို့လည်းမရတောင်းမှန်တိုးရှို့လို့လည်းမရဖြစ်လာတဲ့အတန်လေးကိုမဖြစ်နဲ့လို့လည်းဟန်တားလို့မရဖြစ်လာပြီးတဲ့တရားဖြစ်သွားတာကိုလည်းမပြက်နဲ့လို့တောင်းမှန်လို့မရဒါဒီပင်အတ္တကင်းပြောက်အနတ္တဆိုတာကိုကောင်းစွာဖော်ကျူးသွားပြီအဲ့ဒီလိုလေအမြင်ဉာဏ်ထဲမှာရှင်းသွားပါစေပညာပရမတ်နှစ်ရခွဲပါ क्वे သွားပြီအတ္တနတ္တ क्वे ချတိချာအတ္တမဟုတ်တဲ့အနတ္တလည်းမြောက်သွားပြီယုတ်နံလောကเจ้าမကျူလာအခုဖြစ်ပေါ်နေတဲ့တရားတွေမှာယုတ်နဲ့နံပဲရှိတယ်အဲ့ဒီယုတ်နံဆိုတဲ့တရားလေးမှာယုတ်ပေါ်ရတာလည်းအကြောင်းရှိနံပေါ်ရတာလည်းအကြောင်းရှိတယ်အလိုလိုပေါ်တာမရှိပါဘူး ုတ်ပေါ်ဖို့အတွက်ကံစိတ်ဥတုအာဟာရဆိုတဲ့အကြောင်း၄မျိုးရှိတယ်။ကိုယ်စီကိုယ်စီတဦးနဲ့တဦးအရင်ဆင်းနေပုံတရံနေမတူတာကံကြောင့်ဖြစ်တဲ့ရုပ်တည်းအာဟာရတွေမိမိတို့တုံးဆောင်လိုက်တဲ့အခါမှာအနာဂတ်လူတွေကြည်လင်လာတာဆက်လာမသိလို့ဖြစ်ပေါ်နေတဲ့နှိမ့်ဆက်မှုတွေငြင်းအေးသွားတာဒါတွေအလုံးကအာဟာရကြောင့်ဖြစ်တဲ့ရုပ်တွေပါစိတ်ကြောင့်ဖြစ်တဲ့ရုပ်နဲ့ဥရုကြောင့်ဖြစ်တဲ့ရုပ်အခုမိမိတို့ရဲ့အရှုခံတရားပေါ်မှာပဲနားလည်အောင်ကြောသွားပြီနည်းဘုန်းကြီးများအခုဟောပြီးနေတဲ့အတန်လေးတွေတတန်ပြီးတတန်ဖြစ်ပေါ်နေတယ်အဲ့ဒီဖြစ်ပေါ်နေတဲ့အတန်ဟာရုပ်တရားပါဒီအတန်ရုပ်တရားဒီပြောခြင်းဟောခြင်းနေတဲ့စိတ်ကြောင့်ဖြစ်ပေါ်ရတာဒါကြောင့်မလို့အကြောင်းတရားကစိတ်ပါအတန်ရဲ့ဖြစ်ပေါ်ခြင်းကဒီရုပ်လေးကအကျိုးတရားပါအကြောင်းအကျိုးလေးခွဲပြောလိုက်ပြီနော်အခုပြောနေတဲ့အတန်လေးတွေကယုံအဲ့ဒီရုပ်တရားအတန်လေးတွေပေါ်ရတာကပြောခြင်းနေတဲ့စိတ်အကြောင်းခံပြီးဖြစ်ရတာဒီရုပ်ဒီစိတ်ကြောင့်ဖြစ်တဲ့ရုပ်ပါအခုပေါ်သွားတဲ့အတန်လေးကမရတိုင်လေးကိုလက်လေးနဲ့တွားပြီးတော့ထိတွေ့လိုက်တဲ့အတွက်ဖြစ်ပေါ်သွားတဲ့အတန်အဲ့ဒီအတန်ကြတော့ဥဒုကြောင့်ဖြစ်တဲ့ရုပ်ကြည်စီထုတယ်တုံးခောက်ဒီတန်လေးတရားဥရုကြောင့်ဖြစ်တဲ့ယုံ။အော်ယုတ်တရားဖြစ်ပေါ်ခြင်းသည်အကြောင်းရှိပါလား။အလိုလိုဖြစ်တာမဟုတ်ဘူး။တဝုတယောက်တကုရှင်ဖန်ဆင်းရှင်ရဲ့အကြောင်းတရားမပါဘူး။ဒီအကြောင်းနဲ့ဒီအကျိုးပဲရှိတယ်လို့အဲ့ဒါလိုလေးယုတ်ပေါ်မှာလည်းဉာဏ်ရှင်းပါစေ။ယောဂီတို့ရဲ့တန်တမ်းမှာအခုပြောနေတဲ့အတန်လေးတွေကိုတတိပိတတိဈာတိစိတ်လေးပေါ်နေတယ်အဲ့ဒီပေါ်နေတဲ့ဈာတိစိတ်ဒီအလိုလိုပေါ်တာမဟုတ်ပါပြောနေတဲ့ပေါ်လာတဲ့အတန်မိမိတို့ရဲ့လက်ခံနေတဲ့နာအကြည်ဒီနှစ်ခုအကြောင်းစုံလိုက်လို့ဈာတိစိတ်တစိတ်တစိတ်ဖြစ်ရတာပါစိတ်ဖြစ်ရတာဒီအာယုံထွာရအကြောင်းကြောင့်အာယုံကအတန်ထွာရကနာဒီနှစ်ခုအကြောင်းပြုပြီးတော့ဈာစိတ်ဆိုတဲ့အကျိုးပေါ်လာတယ်အော်ဒါကြောင့်လည်းပဲယုံနံလောကအကြောင်းမှကျူလာယုတ်ကလည်းပဲအကြောင်းအကျိုးရှိတယ်နံကလည်းပဲအကြောင်းအကျိုးရှိတယ်ဒီယုတ်အကြောင်းလည်းမမြဲတဲ့အတွက်ယုတ်တရားလေးလည်းချုပ်သွားတယ်နံအကြောင်းမမြဲတဲ့အတွက်နံအကျိုးတရားလည်းချုပ်သွားတယ်ယုံနံဓမ္မအရှုခံတရားဒီခုဖြစ်ခုပြတ်နေပါလားအကြောင်းမမြဲလို့အကျိုးမမြဲတဲ့သဘောတာလည်းကောင်းစွာပြတ်နေပါလားလို့ဒီသဘောလေးကိုညှောက်သွားရင်ယုတ်နံလောကကြောင်းမှကျူလာရှင်းလီမှပွားကြဘာဝနာရှင်းတော်မှာပဲတဲ့တရားကိုရှုတော်ဒါကြောင့်မလို့ပညာပရမတ်ကိုအရင်နားလည်အောင်ကြွအောင်ခွဲပါနာမပညာကိုလည်းတတ်ဆွမ်းသမျှဖြုတ်နိုင်အောင်လို့သိယုံသိတဲ့အသည့်လေးနဲ့အရာကြိုးစားပါသိလိုက်တိုင်းသိလိုက်တိုင်းမှာမရှိတဲ့သဘောပျောက်ပြတ်သွားတဲ့သဘောဟာကိုယ်လိုကိုယ်ကြိုက်ကိုယ်တော်ကဘာမှမပါဘူးဆိုတာကိုအနတ္တထင်ရှားအောင်ပြသွားတာကိုလည်းပဲသဘောရှင်းပါစေ။အဲ့ဒီတရားလေးပေါ်မှာပဲပေါ်လာတဲ့တရားတွေဟာအကြောင်းအကျိုးရှိတယ်ဟိအကြောင်းမမြဲလို့အကျိုးမမြဲတဲ့သဘောတွေပေါ်မှာဒါယုံနာဓမ္မတွေရဲ့သဘောထားအမှန်ပဲလို့အရှိတရားပေါ်မှာအတိမန်လေးကိမ့်ပြီးတော့အမြင်ဉာဏ်ရှင်းအောင်အခုသင်ပေးလိုက်တဲ့အတိုင်းသဘောပေါက်ဉာဏ်ရှင်းရင်ကိုယ်ခန္ဓာကပြောတဲ့ယုံနာအပေါ်မှာအတိမန်အမြင်မှန်ကိမ့်အောင်သာကြိုးစားရှုတော်အဲ့ဒီပုဂ္ဂိုလ်လမ်းမှန်ကိုကောက်စွာရောက်ပြီးတော့ကိုမြင်လို့သိလို့တဲ့ယုံနာဓမ္မတည်းရဲ့ဖြစ်ချင်းပြက်ချင်းကိုမြင်သိနိုင်တဲ့ဉာဏ်ဟာနှလုံးသားမှာဆင်းမြဲစွာကိန်းကိုတည်တာသွားပြီဖြစ်လို့အချက်၃ချက်ကိုအရင်ဆုံးနားလည်အောင်ကြိုးစားသဘောပေါက်အောင်လို့ဉာဏ်လေးနဲ့
Thank you.